မြန်မာနိုင်ငံမှာအခုရပိုင်းတွင်ဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စက်တင်ဘာ12ရက်ဒီကနေ့ရန်ကုန်မြို့တောင်ကလာပါမြို့နယ်အတွင်းကကညာနာယုံအမီကအမိုက်ကန်အတွင်းမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောင်းနေတဲ့ကလေးငယ်တဦးနဲ့အနားမှာရှိနေသူတဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူး။အခင်းဖြစ်ပွားပြီးပြင်းချင်းမှာပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ရှာဖွေစစ်ဆေးတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရီမြို့နယ်စင်မလိုက်လူကူတရာအောင်မှာရှိတဲ့ရင်တင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့အနာမရှိသူတွေကပြောပါတယ်တာကီတာမြို့နယ်မြေတော်သာလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲဘုံပေါက်ကွဲမှုဖြစ်တော့ခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းခင်ဦးမြို့မှာတော့စက်တင်ဘာ17ရက်နေ့ကဖမ်းဆီးခံရသူတူကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလမ်းဘေးမှာရိုက်နှက်ဆစ်ဆီးပြီးတနက်နေ့တိုက်တက်လိုက်တဲ့နောက်မှာဒီကနေ့မနေ့မှာတော့အလောင်းကိုခင်ဦးစေးဦးမှာလာယူဖို့မိသားစုကိုအကြောင်းကြားခဲ့တယ်လို့ဒါဆိုရင်ဒီစာတူတွေကပြောပါတယ်ရန်ကုန်တိုင်းခမ်းမြို့နယ်အတွင်းစစ်ကောင်စီတရင်ပိအဖြစ်တန်ရာရှိခံရသူကျုံထူးကြီးရွာအုပ်ချုပ်ရေးမှူးဟာဒီကနေ့မနေ့ဆယ်နှစ်လောက်မှပဲတနက်နဲ့တိတက်ခံရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမှာတော့တန်ခါတမကဆရာတော်တွေဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂမှာတရားဝင်အသိမှတ်ပြုရေးလက်မှတ်ပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်မင်းလေးပါပဲဒီကနေ့ဆရာနာသိမှုစန့်ကျင်ဘာသာပေါင်းစုံဆန္ဒပြပွဲရန်ကုန်မြန်ကုန်းမြို့နယ်ကအညီကြီးထောက်ခံပွဲတို့အပြင်စကိုင်းတိုင်းအတွင်းကတစဲရင်းမပင်ဆလင်းကြီးရှိုးဘုံမြို့တို့နဲ့တင်းတားတိုင်းလောင်းလုံမြို့မကွေးတိုင်းရန်မြို့တို့မှာလည်းအထူးသဖြင့်ဒေသတွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲစကိုင်းတိုင်းအတွင်းကမြို့နယ်တချို့နဲ့နှမ်းမောက်မြို့နယ်အတွင်းမှာရှိတဲ့တပ်ပိုင်မိုင်းတက်တာဝါလိုက်တစ်ခုကိုမီးရှို့ဖျက်ဆီးခဲ့ကြောင်းလူမှုကွန်ရက်ဗီဒီယိုမှတ်တမ်းတွေမှာထွက်ပေါ်နေပါတယ်။စက်တင်ဘာ12ရက်နေ့မှာပဲကမ္ဘာလုံးဆိုင်ရာနေဦးတော်လှန်ရေးရဲ့ဦးဆောင်မှုနဲ့အမေရိကန်နိုင်ငံတဝန်းလုံးမှာရှိနေကြတဲ့မြန်မာလူမျိုးတွေနယူးယောက်ကကုလသမဂ္ဂရုံးရှိမှာစုဝေးပြီးတော့ Save Myanmar United Nations Creation Campaign အနေနဲ့ဆန္ဒပြကြမှာဖြစ်ပါတယ်ခင်ဗျ